စက်တင်ဘာလ17ရက်နေ့နိုင်11မှာတစုံတစ်ခုဖြစ်မဲ့ဆိုပြီးလူမှုကြားထိတ်လန့်မှုတွေဖြစ်အောင်မှန်မှန်သတင်းတွေနဲ့ကောလာဟလဖြန့်ဝေမှုတွေရှိလာနေတဲ့အတွက်ပြည်နယ်တိုင်းကမြို့နယ်တချို့မှာကလေးတွေကြောင့်မလို့တာဈေးတွေစောစောတိန်းတာတွေနဲ့အထိတ်တလန့်ဖြစ်နေတယ်လို့ဒေသခံတွေကပြောပါရတယ်။မြန်မာနိုင်ငံတွင်ဘာသာမတူလူမျိုးစုံကြားအမုန်းမပေါ်ဘဲချစ်ကြည်ရင်းနှီးကြဖို့ကိုလည်းဘာသာရေး ခဲ့ရပြီးတော့ကျူးလွန်သူတချို့ကိုဖမ်းဆီးအရေးယူမှုတွေရှိခဲ့ပါတယ်ဒီကနေ့စက်တင်ဘာလ17ရက်နေ့မှာတော့ရန်ကုန်တိုင်းပဲခူးတိုင်းအေရီတိုင်းပါဝင်ပြည်နယ်နဲ့တိုင်းတချို့ကမြို့နယ်တွေနဲ့ကျေးရွာတွေမှာကောလာဟာလာသတင်းတွေပြန့်နှံ့ပြီးတော့လူမှုအကြမ်းထိတ်လန့်မှုတွေဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်ပဲခူးတိုင်းဖြူးမြို့မှာတော့ဒီကနေ့မနက်ပိုင်းစာတင်ကျောင်းတွေကိုကျောင်းသားတွေလာမတက်ကြတဲ့အပြင်လူစီကားတဲ့နေရာတွေနဲ့ဈေးတွေမှာလည်းလူတွေကအပြင်မထွက်ကြဘဲခြောက်ကန့်နေတယ်လို့လူမှုအကြမ်းထိတ်လန့်နေကြတဲ့အခြေအနေကိုတော့ဒေသခံတဦးဖြစ်တဲ့မချောစုထွေးကပြောပြပါတယ
်စက်တင်ဘာ11ကိုလေနည်းနည်းဆိုရင်ဒီကအဲ့လန့်လုံးနေတဲ့ဒီ Facebook လို့ပါတော့ပေါ့နော်လူမှုကွန်ရက်ကနေပြီးတော့မှားတယ်ကနေဘာဖြစ်နေလဲဆိုတော့ကလေးအငယ်လေးကျောင်းသိမ်းမပို့ဘူးမိဘမြတ်တာပေါ့လေကလေးတရားငယ်သေးတယ်အဲ့တော့သူတို့ရှိရဆိုရင်ဒီကအရန်လွန်ကဲနေတော့ကျောင်းကိုမပို့ကြဘူးကျမမနက်ကတည်းကကျမတို့ငငယ်ငယ်ဒီကလေးဂျာထာကတက်အကြီးဆုံးပေါ့နော်အဲ့မှာကျောင်းသား2600လောက်ကိုကျောင်းသား1000လောက်ကြီးကိုတက်ခွင့်တယ်ကလေးငယ်လေးတွေရောအတန်းကြီးရောပေါ့နော်ဆရာမတွေလည်းတည်ရတာဟုတ်ဒီနေ့ကတော့ရော့မှာပဲပေါ့သူတို့ပြောတယ်ကျောင်းသားတွေတိတ်တက်မှာမဟုတ်ဘူးအဲ့လိုဂျာထာတွေရက်ကွက်ထဲမှာဆိုနေတာကဈေးတွေကလူစီကားလုံးတရားပေါ့နော်ကျွန်တော်တို့စီပင်နာဈေးပေါ့အဲ့ဒီမှာဆိုလေတိတိတတ်တိုင်းတော့အဝက်လောက်ကိုလူက၆ဆက်သွားအဲ့လိုဈေးတွေမရှိဘူးဈေးဝယ်မ၆တော့ဘူးအဲ့လိုဖြစ်သွား
အခုလိုမျိုးလူမှုအကြကောလာဟာလာသတင်းတွေဖြန့်ဝေပြီးတော့စူပူအောင်ရည်ရွယ်ချက်ရှိရှိဆောင်ရွက်နေတဲ့အပေါ်ပြည်သူတွေအနေနဲ့အထူးသတိထားကြဖို့နဲ့ဒေသရင်းတည်ငြိမ်အောင်အစိုးရလွှတ်တော်နဲ့လုံခြုံရေးအဖွဲ့တွေဘက်ကဆောင်ရွက်နေပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥပမျိုးသိန်းကလည်းပြောပါတယ်
အိုင်းလေးပဲနဲ့ဆက်ဆက်တယ်ဆိုတာဒီရက်မှာဘာဖြစ်မယ်ညာဖြစ်မယ်ဆိုတဲ့သုံးဆမှုတွေကတကယ်ကြတော့ဖြည်းဖြည်းမြင့်မြင့်အခြေခံအကြောင်းရင်းမရှိပါဘူး။အဲလွတ်တီဘိုင်းမှာလည်းပဲဒီအစိုးရဘိုင်းကလွတ်တော်ဘိုင်းကအားလုံးနိုင်ငံရဲ့တည်ငြိမ်မှုပေါ့နော်အေးချမ်းမှုအဖွံ့ဖြိုးမှုတက္ကူအကုန်လုံးဝိုင်းဝန်းပြီးတော့ပြည်သူတွေရောနော်ဒါဒီဌာနဆိုင်ရာလက်နက်ကိုင်ဖွဲ့စည်းတွေရောအကုန်လုံးဝိုင်းဝန်းပြီးတော့စူးစမ်းနေတဲ့အချိန်ဖြစ်တယ်ပေါ့။ဒီလိုစူးစမ်းနေတဲ့အချိန်ချိန်မှာဒီတည်ငြိမ်အနေနဲ့ပတ်သက်တဲ့ကိစ္စကိုဒီချာလေးစစ်စစ်ပါတက္ကမလက်ခံပြီးတော့ဖြန့်ဝေတဲ့ကိစ္စတွေကိုတတ်နိုင်ဆုံးပေါ့မလိုလားဘာနဲ့မဖြန့်ဝေနေပေါ့ဒီလိုဖြန့်ဝေလိုက်ခြင်းဟာတနည်းအားဖြင့်ပြောလို့ရှိရင်ဒီဟာပြန်ပြီးတော့အားပေးသလိုဖြစ်သွားတယ်ပေါ့လေ
အခုလိုဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဆောင်ရွက်လာတဲ့အတွက်အစိုးရအနေနဲ့ပြည်သူလူထုကိုဥပဒေအရအကာအကွယ်ပေးဖို့နဲ့ဘာသာမတူသူချင်းအမုန်းမပွားကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်ဖြစ်တဲ့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဖက်အတွင်မှုဥပနာရွှေကတိုက်တော်ပါတယ
်ဥပဒေချိုးပေါက်တဲ့လူမျိုးဘာသာမကြည့်နဲ့ဘယ်လိုမဆိုဥပဒေနဲ့ညီအရေးယူပါဥပဒေနဲ့ညီအရေးယူဖို့ပြက်ကွက်ရင်လူတွေကဥပဒေအုပ်တွေချိုးမှုရေးကိုယုံကြည်မှုမဲ့လာနိုင်မယ်မဲ့လာရင်ဒီဥပဒေကိုစန့်ကျင်တဲ့အလုပ်တွေကပြတ်နှံ့လာမှာစိုးရိမ်ဒါကြောင့်မလို့ကျွန်တော်တို့ကချစ်ချင်းမုန်းခြင်းမပါဘူးဥပဒေကျူးလွန်တာဘယ်သူပဲကျူးလွန်ကျူးလွန်ဥပဒေနဲ့ညီဖြစ်ဖြစ်ရောက်နေနေစကားအရေးယူဆောင်ရွက်နေကြတာကျွန်တော်ရဲ့ဌာနပါပဲဒီနိုင်ငံမှာလေသူအစ္စလမ်တခုတည်းမဟုတ်လူမျိုးစုံဘာသာစုံနှစ်ကာလရှည်ကြာစွာနေခဲ့တယ်ပြဿနာမရှိဘူးငြင်းငြင်းချမ်းချစ်ချစ်ခင်ခင်နေနိုင်ခဲ့တယ်ဒါပေမဲ့အခုမနေနိုင်တဲ့အခြေအနေတွေရောက်လာတာကအများပြည်သူရဲ့ထောက်ခံမှုကိုမရနိုင်တဲ့အတွက်အများပြည်သူထောက်ခံမှုကိုတရားသဖြင့်မီလံမဟုတ်ပဲနဲ့ရယူလို့ခြင်းနဲ့စန္ဒရှိတဲ့လူတွေကနေပြီးတော့ဆောင်ရွက်တာဖြစ်တယ်အများပြည်သူအနေနဲ့ဒီအချိန်မှာအတိတ်ကကျွန်တော်တို့ရင်းရင်းနှီးနှီးနေခဲ့တာတွေကိုပြန်သတိရပြီးတော့ဒီအဖြတ်မောက်ရံတွေကိုအားလုံးသတိသိရှိရှိနဲ့ဝိုင်းဝန်းကာကွယ်ဖို့လိုခဲ့တယ
်တိုင်းပြည်တည်ငြိမ်အေးချမ်းအောင်နိုင်ငံသားတိုင်းလက်တွဲဆောင်ရွက်ကြဖို့ကိုလည်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထွေထွေအတွင်းရေးမှူးဖြစ်တဲ့တိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကလည်းမြစ်တာရက်ခံပါတယ
်ဘာသာတရားဆိုတာအားလုံးကဒီမြစ်တာနဲ့ခွင့်ပြုခြင်းအပေါ်မှာအခြေခံထားတဲ့ဘာသာရေးတရားတွေရှိပါပဲကျွန်တော်တို့ကတော့ဒီငင်းချမ်းစွာနဲ့မေတ္တာရှိထားပြီးမှလို့အရေးချင်းပြဿနာတွေကိုဖြေရှင်းနိုင်ဖို့ကျွန်တော်တို့အလုံးစံတာရှိပါလေကျွန်တော်တို့ခရီးရနေရောအဲကျွန်တော်အနေနဲ့တော့ဒီခရီးရန်ဘာသာရေးကောင်းဆောင်တယောက်အနေနဲ့ကတော့အဲဒီလိုပြပခနဲ့အမုန်းတရားတွေပေါ်များပြီးမှအနိခာယုံဖြစ်တာကိုတော့အများကြီးကန့်ကွက်ပါတ
ယ်မြန်မာနိုင်ငံတွင်းနေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေမှာအကြမ်းဖက်လုပ်ရက်တွေကျူးလွန်မှုပြင်ဆင်ဆောင်ရွက်နေပါတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်သတိပေးထားပြီးနီးလန်းဆောင်တဲ့လူမှုအကြမ်းမှန်သတင်းဖြန့်ဝေပြီးစုပူမငြိမ်သက်မှုဖြစ်အောင်ဆောင်ရွက်မဲ့သူတွေကိုလည်းထိရောက်စွာအရေးယူမယ်လို့သတိပေးထားခြင်းလည်းဖြစ်ပါတယ်ရှင
်မဆုမုံမင်းမြန်တင်ပြသွားတော့ပါရှင်